တောင်ကိုရီးယားဆီယနာရှင်ဟောင်းရဲ့ဇနီးကသူ့ခင်ပွန်းလက်အောက်ပြည်သူတွေအနာတရဖြစ်ခဲ့ရတာအတွက်တောင်းပန်လိုက်ပါတယ်။1989ခုနှစ်ဆီယနာသိမ်းမှုမှာဦးဆောင်သူတမဟောင်းချန်တူဝမ်ရဲ့ဒီနေ့အတုပအခမ်းအနားမှာဇနီးတဲ့လီဆွန်ဂျာကသူ့ခင်ပွန်းရဲ့ရက်ဆက်တဲ့အုပ်ချုပ်မှုအောက်နာကျင်တန်ရာအမာရွတ်ကျန်ခဲ့တာတွေအတွက်မိသားစုကိုစားတောင်းပန်ပါတယ်လို့ပြောလိုက်တာပါ။အသက်60အရွယ်နဲ့အင်္ဂါနေ့တုန်းကကွယ်လင်ခဲ့သူတမရဟောင်းချန်တူဝမ်ကိုသိုးမျိုးကဆေးရုံတစ်ခုမှာအတုပအခမ်းအနားလုပ်ရမှာဆွေမျိုးတွေအရင်လုဖို့ကံပြောင်းဟောင်းတွေတယောက်ခဲ့ပြီးအဲ့ဒီမှာဇနီးဖြစ်သူလီကတောင်းပန်စကားဆိုခဲ့တာပါတမရချန်တူဝမ်ဟာတမရဖြစ်တဲ့မြန်မာနိုင်ငံကို1983ခုနှစ်ကလာရောက်ခဲ့ပြီးမြန်မာအာဇာနည်ဗိမာန်မှာမြောက်ကိုရီးယားရဲ့လုံခြုံမှုခံခဲ့ရမှုပါတယ်အဲ့ဒီမှာသူဟာကက်စီလွတ်သွားခဲ့ပေမဲ့လုတ်ကြံပုံခွဲမှုကြောင့်တောင်ကိုရီးယားဝန်ကြီးတွေပါဝင်တောင်ကိုရီးယားအရာရှိပေါင်း20ကျော်တည်ဆုံခဲ့ရပါတယ်ချန်တူဝမ်ဟာ1962ခုနှစ်တကအုပ်ချုပ်လာတဲ့ရင်းဆက်နာရှင်ဘူဂျိုကြီးပတ်ချုံဟီကိုသူစစ်ထောက်လိုင်းရဲ့အကြီးအကဲကလွတ်ကျန်ခဲ့ပြီးနှစ်လကြာမှကြီးတဲ့ဘူဂျိုဆင်နဲ့အာသိမ့်ခဲ့ပါတယ်နောက်တစ်နှစ်မှာတော့ဒီမိုကရေစီဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခဲ့ပါတယ်ခင်ဗျ